Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ6ရက်ဗုဒ္ဓနေ့ညနေ6:00ခွဲကနေ9:00အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line 2m 16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့တင်းနေတွေထဲမှာတော့မြောက်ကိုရီးယားရဲ့နောက်ဆုံးချိန်အမှုမြဘုံစမ်းသပ်မှုပေါ်ပြစ်တင်ရှုတ်ချမှာရုရှားလည်းပါဝင်လာပါတယ်မြန်မာနိုင်ငံကမတူညီချင်းတွေကြုံရတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့သတင်းမားတွေအကြီးအကျယ်ထွက်ပေါ်နေတဲ့အကြောင်းနိုင်ငံတော်တမန်ငန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒီလိုထစ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးတော့မှာပါ
အခုညနေပိုင်းထုတ်လွှင့်ပေးမဲ့သတင်းလွှာတွေတဲ့ရခိုင်ပြည်နယ်တွေကအကြမ်းဖက်ပြည်ပခါတွေကြောင့်ထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်တွေအတွက်အကူအညီပေးဖို့အရေးပေါ်အမေရိကန်ဒေါ်လာ18တန်လိုအပ်နေတဲ့အကြောင်
း IOM today and its partners are appealing for 18 million for immediate relief for over 123,000Rohingya who have entered Bangladesh.
ရွှေပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ကပြောကြားချက်နဲ့တူနာဆင်နိုင်ပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုကိုအစိုးရကကင်တွယ်ရမှာနိုင်ငံတကာကဆွတ်ဆွဲသလိုလူမျိုးတုံးတက်ဖြတ်တဲ့လုပ်ရမျိုးမရှိတဲ့အကြောင်းအစိုးရဘက်ကကြေညာချက်ထုတ်ပြန်ပါတယ်။မလေးရှားမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား300ကျော်နေရက်ပြန်ကြရတာဟာနိုင်ငံကူးလက်မှတ်တက်တန်းကုန်တာအပြင်အကြောင်းမဲ့ရန်စတိုက်ခိုက်ခံရတာတွေကြောင့်လည်းဖြစ်တယ်လို့ဆိုပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင်။
မြောက်ကိုရီးယားရဲ့နောက်ဆုံးချိန်အနုမြေပုံစမ်းသပ်မှုပေါ်ပြစ်တင်ရှုတ်ချရမှာရုရှားနိုင်ငံလည်းပါဝင်လာပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုပ်အစီအစဉ်တွေပေါ်ပိတ်ဆို့တံခတ်အရေးယူရာအဖြေမဟုတ်တဲ့အကြောင်းရုရှားနိုင်ငံကဗလာဒီဗိုစတော့စကဲမြို့မှာတောင်ကိုရီးယားသမ္မတမူဂျေအင်းနဲ့တွေ့ဆုံပြီးဒီနေ့မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်တယ်လို့မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေလုပ်ဖို့လဲတောင်းဆိုလိုက်တာပါ။စစ်ကံစားချက်တွေကိုရှည်ရန်တင်ပြီးမြောက်ကိုရီးယားကိုအကြိုက်ဆိုင်အောင်မလုပ်မိစေဖို့တင်းမာမှုတွေကြီးထွားမလာစေဖို့လည်းတိုက်တွန်းတော့ပါတယ်။တောင်ကိုရီးယားသမ္မတကတော့မြောက်ကိုရီးယားပေါ်ပြင်းထန်တဲ့တံခတ်မှုတွေချမှတ်ရမှာရုရှားကအားပေးထောက်ခံမှုတိုက်တွန်းနေတာပါ။မြောက်ကိုရီးယားရဲ့အဓိကကုန်သွယ်ဘက်တွေဖြစ်ကြတဲ့ရုရှားနဲ့တရုတ်နိုင်ငံတို့ကတော့တံခတ်မှုတွေတိုးမြင့်တာကိုရီးယားကျွန်းဆွယ်ကတင်းမာမှုတွေကိုရှော့ချနိုင်မှာမဟုတ်တဲ့အကြောင်းပြောဆိုထားကြပါတယ်။ကိုရီးယားတမကတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးအရာဒီကနေ့ကမ္ဘာကြီးမှာရင်ဆိုင်နေရတဲ့အကြီးအမားဆုံးပြဿနာဖြစ်တဲ့အကြောင်းနဲ့ထိတ်တဲ့ရင်ဆိုင်မဲ့ပြောဆိုမှုတွေကြောင့်မလွန်လားတဲ့အကျိုးဆက်တွေကိုဥတည်စေနိုင်ကြောင်းလည်းမင်းတို့ကပဲသတိပေးပြောဆိုထားပါတယ်ပြဿနာကိုနိုင်ငံရေးအရာဖြေရှာဖို့နဲ့စီးရေးအရာဖြေရှင်းတာစိုးရတဲ့အကျိုးဆက်တွေကျွမ်းနိုင်ကြောင်းလည်းကိုရီးယားတမကကြီးကဲကပြောဆိုခဲ့တာပါမြောက်ကိုရီးယားကတော့တိုက်ချင်းဖြစ်ပဋိပန်းတုံးနဲ့နျူကလ িয়ার စွမ်းရည်ဖြစ်အနုမြူပုံနဲ့ပုံမှုအင်အားပြည့်တဲ့ဟိုက်ဒရိုဂျင်ဘုံကိုအပြည့်အဝပိုင်ဆိုင်ထားပြီးဖြစ်တဲ့အကြောင်းနောက်ဆုံးအချိန်စမ်းသပ်မှုတွေလုပ်ခဲ့ပြီးနှစ်ရက်ကြာမနေတော့မှပဲကြေညာထားပါတယ်။အမေရိကန်ပြည်ထောင်စုကတော့မြောက်ကိုရီးယားရဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုဒီသတင်းပတ်ထက်မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှဖြန့်ဝေထားပြီးရှေ့လာမယ့်တင်းလာနေ့လောက်မှာမဲခွဲနိုင်လိမ့်မယ်လို့လည်းမျှော်လင့်နေပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်အနေနဲ့နျူကလ িয়ার သဘောတူညီချက်ပေါ်ဆက်လိုက်နာနေကြအောင်အာမမခံနိုင်ဘူးလို့ဆုံးဖြတ်ခဲ့ရင်အမေရိကန်အနေနဲ့ဒီနိုင်ငံတကာသဘောတူထားချက်ကနေထွက်မယ်လို့ဆိုလိုတာမဟုတ်ဘူးလို့အမေရိကန်ထိတဲ့ရရှိသူကထုတ်ပြောလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကေဟယ်လီကဒီဆိုလိုချက်ကအကြီးအကျယ်ကိုအရေးကြီးတယ်။ဒီအချက်ပေါ်လုံးဝနားလည်ဂရုမထားမိပဲဖြစ်နေကြတယ်လို့ဆိုပါတယ်။သမ္မတထရမ့်အနေနဲ့အမေရိကန်လွှတ်တော်ကိုရက်60တချိန်ဒီအမေရိကန်နဲ့အခြားအင်အားကြီးနိုင်ငံတွေနဲ့အီရန်တို့2015ခုနှစ်ကချုပ်ဆိုထားတဲ့သဘောတူချက်တွေကိုအီရန်အနေနဲ့ဆက်လက်လိုက်နာမှုရှိမရှိကိုရှေ့လာမှအစီရင်ခံဖို့ရှိနေပါတယ်။တမ္မကြီးဟယ်လီကသမ္မတအနေနဲ့ခုလိုအီရန်ကလိုက်နာမှုဆက်ရှိနေတယ်လို့အာမမခံနိုင်ကြောင်းဆုံးဖြတ်ခဲ့တယ်ဆိုရင်ဒါကအမေရိကန်အနေနဲ့ JCPOA လို့တူကခေါ်တဲ့ဗတ်စုံပူးတွဲလုပ်ငန်းစဉ်ကနေထွက်သွားမယ်လို့ဆိုလိုတာမဟုတ်ဘူးလို့ Washington ခြေစိုက် American Enterprise Institute ရဲ့ဆွေးနွေးပွဲထဲမှာထုတ်ပြောလိုက်တာပါ။တမ္မကြီးဟယ်လီကဆက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်၅နိုင်ငံနဲ့ဂျာမနီတို့အီရန်နဲ့ချုပ်ဆိုထားတဲ့ဒီသဘောတူညီချက်ကနေထွက်သွားဖို့ဆိုတာကဒီဗက်ဆုံပူးတွဲလုပ်ငန်းစဉ်သဘောတူထားချက်ထဲမှာသတ်မှတ်ပေးထားပြီးသားဖြစ်တယ်လို့ဆိုပါတယ်တကယ်တော့ဒီဗက်ဆုံပူးတွဲလုပ်ငန်းစဉ်ထဲမှာအမေရိကန်သမ္မတအနေနဲ့အမေရိကန်လွှတ်တော်ကိုရက်60တချိန်အီရန်ရဲ့လိုက်နာမှုရှိမရှိကိုတင်ပြဖို့လိုတယ်လို့ထည့်သွင်းထားတာမဟုတ်ဘဲအရင်အမေရိကန်သမ္မတဘရက်အိုဘားမားနဲ့အမေရိကန်လွှတ်တော်တို့ကြားသက်သက်နားလည်မှုယူလုပ်တာသာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကိုတရားဝင်ထောက်ထားမှရှိပဲငငယ်ရွယ်နဲ့ရောက်လာကြသူ8000နီးပါးကိုနေရရင်ပြန်မပို့ပဲအကာအကွယ်ပေးထားမယ်ကိစ္စနဲ့ပတ်သက်လို့ကွန်ဂရက်စ်လွှတ်တော်ကတစုံတရာမလုံးနိုင်ခဲ့ရင်သူဆုံးဖြတ်ချက်ကိုပြန်စဉ်းစားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ် DAC လို့ခေါ်တဲ့အစီအစဉ်အတွက်လျှောက်လာတဲ့တွေကိုလက်ခံတော့မှာမဟုတ်ကြောင်းအမေရိကန်ဆိုအတောင်ရှိသူတွေကပြောဆိုပြီးနောက်မှာပဲသမ္မတက Twitter လူမှုကွန်ရက်မှာပြောဆိုလိုက်တာပါ Congress တော်အနေနဲ့သမ္မတဟောင်း Barack Obama လက်ထက်မှာသမ္မတအမေရိကန်နဲ့ထုတ်ပြန်ထားတဲ့ဥပဒေကို Congress တော်ကတရားဝင်ဖြစ်အောင်ဆောင်ဖို့အချိန်6လရမှာဖြစ်ပြီးလွှတ်တော်ကတခုမှမလုပ်နိုင်ရင်သူ့အနေနဲ့ပြန်စစ်ဆေးမယ့်အကြောင်းပြောဆိုလိုက်တာဖြစ်ပါတယ်အမေရိကန်လူမှုကြီးကြပ်ရေးဆိုင်ရာမူဝါဒနဲ့ပတ်သက်လို့နှစ်ပေါင်းများစွာကြိုးပမ်းမှုတွေမအောင်မမြင်ဖြစ်နေခဲ့တဲ့လွှတ်တော်အနေနဲ့တစုံတရာအေးအေးဆောင်ရွက်နိုင်မလားဆိုတာကတော့မသိကြပါဘူးသမ္မတထရန့်ဆိုရဲ့ဆုံးဖြတ်ချက်ကိုစန့်ကျင်သူတွေကတော့ Washington, Los Angeles, New York နဲ့ Denver အပါအဝင်မြို့ကြီးတော်တော်များမှာကန့်ကွက်ဆန္ဒပြခဲ့ကြတာပါ။တရားမဝင်ရောက်လာသူတွေအဖြစ်နေရပြန်မပို့ဖို့အကောက်အွယ်ပေးထားတဲ့စီစဉ်ကိုဖျက်သိမ်းလိုက်တဲ့အတွက်ပြည်ပကနေအမေရိကန်ကိုရောက်လာကြတဲ့ငွေရသူအလုပ်သမားတွေနဲ့ကျောင်းသားပေါင်းထောင်ထောင်ချီရဲ့ရှေ့နာကလည်းမင်းများချီနေတဲ့ကြုံနေရပါတယ်။သမ္မတဟောင်းအိုဘားမားကတော့အစီအစဉ်ကိုဖျက်သိမ်းလိုက်တဲ့ဟာရက်ဆက်လွန်ရကြလို့နိုင်ငံရေးစီးပွားရေးနဲ့လူ့ကျင့်ဝတ်ရကြီးမယ်ဆိုရင်လည်းမလုပ်သင့်တဲ့လုပ်ရအဖြစ်ပြောဆိုခဲ့ပါတယ်။
ပြင်းအားအဆင့်၅ရှိတဲ့ဟာရီကိန်းမွန်တိုင်းဟာမွန်တိုင်းအာမာဟာဒီနေ့ဗိုလ်တုနေ့မနက်စောပိုင်းမှာလီဝတ်ကျင်းစုတည်းရဲ့မြောက်ဘက်ကိုဝင်ရောက်ပြီးကရစ်ဗီယံပင်လယ်ထဲကဘာတူဒါကျွန်းနိုင်ငံတဲကိုတက်တဲ့ဝင်ရောက်ကလှိုင်းရုတ်တရက်မြင့်တက်လာတာနဲ့ရေကြီးနိုင်တဲ့အထိမိုးရေရွာသွန်းနေပါတယ်။အန်ဒီယသိကြီးရဲ့မွန်တိုင်းဗိုလ်ချက်ဟာအန်ဂူလာကျွန်းဤဒါမှမဟုတ်သူ့ဘော်ကနေရေရှားသွားမယ်လို့အမေရိကန်မြို့သားဟာရီကိန်းဗိုလ်ဌာနကခန့်မှန်းထားပါတယ်။ဒါအပြင်မွန်တိုင်းအာမာဟာအမေရိကန်ပိုင်းဗာဂျင်အိုင်လန်ကျွန်းဒီတိမ်ပိုင်း Virgin Island ကျွန်းတွေတဲ့ကိုဒီနေ့ဗိုလ်တုနေ့ပိုင်းမှာဝင်ရောက်မဲ့အပြင်ဗိုလ်တုနေ့ညနေပိုင်းမှာတော့ Puerto Rico အနည်းကိုရေရှားသွားမယ်လို့လည်းခန့်မှန်းထားပါဗျ။ဒီသတင်းပတ်နှောင်းပိုင်းမုန်တိုင်းရေရှားသွားမယ့်လမ်းကြောင်းကိုခန့်မှန်းရတာပိုပြီးခက်ခဲပေမဲ့လည်း Dominican Republic, Haiti, Cuba, Turk နဲ့ Caicos ကျွန်းတွေမှာမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါဗျ။ Hurricane Irma ကိုလာမယ့်ရက်တွေအထိပြင်းအားဆင့်၄သို့မဟုတ်အဆင့်၅အထိရှိနိုင်မယ်လို့ American မြေသားမိုးလေဝသဌာနကခန့်မှန်းထားပါဗျ။ဒီနေ့ဗိုလ်တုနေ့စောပိုင်းမှာတော့ Hurricane Irma ဟာတနာရီ295ကီလိုမီတာနှုန်းနဲ့လေပြင်းတွေတက်ခတ်နေပြီး Atlantic သမုဒ္ဒရာထဲမှာသမိုင်းတစ်လျှောက်အင်အားအပြင်းဆုံးမုန်တိုင်းတစ်ခုလည်းဖြစ်ပါတယ်။မုန်တိုင်းကြောင့်အသက်အန္တရာယ်တွေထိခိုက်နိုင်တဲ့ရေကြီးမြေပြိုမှုတွေဖြစ်လာနိုင်ပါတယ်ခင်ဗျာ
။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18kilohertz 1683ညလိုင်းဒိုမီတာ19 kilohertz 15565လိုင်းဒိုမီတာ25 kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ပုံထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကမတူညီချင်းတွေကြုံရတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့သတင်းမတွေကြီးကြေထွက်ပေါ်နေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တွန်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်ပေါင်း135,000လောက်ထိထွက်ပြေးတင်းရှောင်နေရတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ရခိုင်ပြည်နယ်ကပြပခတ်တွေနဲ့ပတ်သက်လို့တူကီသမ္မတရီချစ်တာရဲ့အာရိုဝါနဲ့မနေ့ကတယ်လီဖုန်းဆက်ဆွေးနွေးရမှာဒေါ်ဆန်းစုကြည်ကပြောဆိုခဲ့တာဖြစ်တဲ့အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။တူကီဒုတိယဝန်ကြီးချုပ်ကရခိုင်ပြည်နယ်ကပြပခတ်တွေနဲ့ဆက်နွယ်ပြီးတခြားပြည်ပနိုင်ငံကသတင်းတပ်ပေါ်အမှားတွေကိုဖြောက်ဝေခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်းဒေါ်ဆန်းစုကြည်ကထောက်ပြပြောဆိုခဲ့ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကြေညာချက်မှာဖော်ပြထားပါတယ်။သတင်းမှားတွေအတုရောင်နေကြောင်းအကြမ်းဖက်သမားတွေအကျိုးအတွက်အထောက်အကူဖြစ်စေနိုင်ကြောင်းလည်းတူကီသမ္မတကိုပြောဆိုခဲ့တာပါ။တူကီသမ္မတကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာအသံဝင်ချက်စိုးရိမ်ပူပန်မှုတွေထွက်ပေါ်နေတဲ့အကြောင်းနဲ့ဒေါ်ဆန်းစုကြည်အနေနဲ့လူ့ခွင့်ရေးအတွက်နှစ်ပေါင်းများစွာဥဆောင်ကြိုးပမ်းခဲ့တဲ့တူဖြစ်အမျှော်မြင်ကြီးကြီးနဲ့ချင့်ကပ်ဖြစ်ရှင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောဆိုခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာအသံအဝင်မှာတုံ့ပြန်မှုတွေထွက်ပေါ်နေရမှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကမြန်မာတန်ရုံအပြင်ဘက်မှာလည်းလူပေါင်းထောင်နဲ့ချီပြီးဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြတာပါ။နိုဘယ်ညဏ်ရေးဆုရှင်မလာလာယူဆပ်ဆိုင်ကလည်းတခြားနိုဘယ်ဆုရှင်တွေအနေနဲ့မြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာတွေဖိနှိပ်ခံနေရတဲ့ပုံပြစ်တင်ရှုတ်ချဖို့တိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကမိုဟာမက်ယူနစ်ကတော့ကုလသမဂ္ဂလူညီညွတ်ရေးကောင်စီကအမြန်ဆုံးအရေးယူဆောင်ဖို့တိုက်တွန်းခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကလည်းနိုင်ငံတကာအသံအဝင်ကဝန်ဝင်ကူညီချဖို့တောင်းဆိုထားပါတယ်။
ကုလသမဂ္ဂတွေ့ရင်မှုချုပ်အန်တိုနီယိုဂူတရက်စ်ကမြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာလူနည်းစုတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုအဆင့်ထိဖြစ်လာတော့မှာကိုစိုးရိမ်နေရပြီလို့ပြင်းပြင်းထန်ထန်ထုတ်ပြောလိုက်ပါတယ်။ရခိုင်ပြည်နယ်မှာဆက်ဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်လူသိန်းနဲ့ချီဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးနေချိန်မှာအတွေ့အမှုချုပ်ဂူတရက်စ်ကအခုလိုထုတ်ပြောလိုက်တာပါ။ဘင်္ဂလားဒေ့ရှ်နယ်စပ်ကနတ်မြစ်ကိုဖျက်ပြီးပြေးလာကြတဲ့ဒုက္ခသည်အရေအတွက်ဟာတသိန်း25,000နီးပါးရှိလာနေပြီးဒုက္ခသည်ကပ်ပေးဆိုင်နေပြီလို့ကုလသမဂ္ဂဘက်ကထုတ်ပြောထားပြီးမှအထွေမှုချုပ်ဂူထရက်စ်ကအခုလိုပြင်းပြင်းထန်ထန်တုံ့ပြန်လိုက်တာပါအထွေမှုချုပ်ဂူထရက်စ်က
I have written officially to the president of the security council to express my concern
အတွင်းမှုချုပ်ဂူထရက်စ်ပြောသွားတာကသူ့အနေနဲ့လူမျိုးရေးကောင်စီဥက္ကဋ္ဌထံလည်းအခုလိုစိုးရိမ်မှုကိုစာပို့ထားပြီးအကြမ်းဖက်မှုတွေကိုရပ်တန့်ဖို့နဲ့ဒီလူသားကပ်ဘေးကြီးရဲ့အခြေခံအကြောင်းရင်းတွေကိုဖြစ်ရှင်းနိုင်ဖို့လုပ်ရမယ့်အဆင့်တွေကိုအကြံပြုထားတယ်။နိုင်ငံတကာအနေနဲ့အခြေအနေတွေဒီထက်ပိုမဆိုးလာအောင်ဝိုင်းကြိုးပမ်းဖို့လိုသလိုမြန်မာစိုးရအနေနဲ့လည်းဒီအကြမ်းဖက်မှုတန်တရားရက်အောင်လုပ်ပေးဖို့နဲ့ဒုက္ခရောက်နေသူအားလုံးကိုလုံခြုံရေးနဲ့အကူအညီတွေပံ့ပိုးပေးဖို့လိုနေတယ်လို့ဆိုတာပါ။ခုလိုချိန်မှာအမေရိကန်ကဩစာကြီးမာတဲ့အထက်လွှတ်တော်မှဂျွန်မက်ကင်းကလည်းဒေါန်ဆန်းစုကြည်ထံစာပို့ထားပြီးနှစ်ပေါင်းများစွာယဉ်ဤခဲ့ရသူလေးစားတန်ဖိုးထရခဲ့ရသူတူအနေနဲ့ပြောချင်တာကမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့အပြစ်မဲ့ရွာသားတွေအပေါ်ရောပြီးအကြမ်းဖက်မှုတွေနဲ့လူသားချင်းစာနယ်မှုဆိုင်ရာအကူအညီတွေပေါ်ပိတ်ဆို့မှုတွေကြောင့်လူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဆင့်ထိရောက်မှစိုးရိမ်နေမိတယ်။ဒီလိုရက်တွေအများဆုံးရက်တက်အောင်ဒေါန်ဆန်းစုကြည်ရဲ့ကြီးမားတဲ့ဩစာကိုသုံးပြီးဥဆောင်လုပ်ပေးဖို့တိုက်တွန်းလိုတဲ့ရင်းကြပါဝင်အားလုံးရဲ့လူအခွင့်အရေးကိုတံပိုးထားမှသာမြန်မာနိုင်ငံမှာလူချင်းတဲ့ငြိမ်းချမ်းတည်ငြိမ်မှုကိုပေါ်ဆောင်နိုင်မှာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ပုဒ်ရုံးနဲ့ညနေပိုင်းထိတ်စတန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မြင်းမြန်းချက်တွေကိုဆက်တိုက်နှาศင်ကြရပါမယ်ရှင်အကျန်းဖက်ပြိပက္ခတွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီဒေါ်လာ18တန်လိုအပ်နေတယ်လို့ရွှေပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ကပြောပါတယ်။ရခိုင်ပြည်နယ်မှာအကျန်းဖက်မှုတွေတကြော့ပြန်လည်ဖြစ်ပွားလာပြီးတဲ့နောက်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ဒုက္ခသည်တသိန်းကျော်ရှိနေပြီးအဲ့ဒီလူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကလည်းပြောပါတယ်ဒီကြောင့်ကိုတော့မက်ခင်ဖြူတွေကအပြည့်အစုံပြောပြပေးမှာပါရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကစလို့အကြမ်းဖက်ပြိပက္ခတွေပြန်လည်ဖြစ်ပွားလာခဲ့ပြီးတဲ့နောက်တိုင်းကနေအထိရှိတဲ့အရက်သားပြည်သူတွေအိုးအိမ်တွေကိုဆုတ်ခွာထွက်ပြေးနေကြတာပါအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးလာတဲ့ဒုက္ခသည်တသိန်းကျော်အတွက်အရေးပေါ်အကူအညီအမေရိကန်ဒေါ်လာ18တန်လိုအပ်နေတယ်လို့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM က Lanet Dry ကပြောပါတယ
် IOM today and its partners are appealing for 18 million for immediate relief for over 123,000 Rohingya who have entered Bangladesh in the last 11 days so if you recall
ဒီကစတီးအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ရင်ဂျာဒုက္ခသည်တသိန်း 2,300 အတွက်အရေးပေါ်ကူညီထောက်ပံ့ပေးနိုင်ဖို့လိုအပ်တဲ့ရမငွေဒေါ်လာ18တန်းကိုဝိုင်းဝန်းကူညီကြဖို့ IOM နဲ့မိတ်ဖက်အဖွဲ့အစည်းတွေကတောင်းဆိုထားပါတယ်ဒါကလွန်ခဲ့တဲ့စတီးအတွင်းအစ်စ်ရောက်လာတဲ့သူတွေပါငကိုကလေးကရှိနေတဲ့ဒုက္ခသည်2သိန်းကျော်ကိုထည့်မပြောသေးပါဘူးဒီလူတွေဟာအင်တန်ကိုစိုးရွားတဲ့ယာယီတဲအိမ်တွေမှာစားစရာမရှိဘဲနေနေကြရတာပါအမိုးကမရှိအလွတ်နေကြတဲ့သူတွေရှိသလိုပဲစစ်တပ်နေမိပေါ်မှာနေနေကြတဲ့သူတွေလည်းရှိပါတယ်။လူသားချင်းစာနာမှုအကူအညီတွေလက်လှမ်းမမီတဲ့ဗန်ဒါဘန်လိုနေရာတွေမှာနေထိုင်နေကြရတာပါ။ဒါကြောင့်မလို့ဒီဒုက္ခသည်တွေအတွက်တောက်သုံးရည်၊တကူရည်အသုံးဆောင်ပစ္စည်းတွေ၊အစားအစာ၊ကျန်းမာရေးဆောက်ရှောက်မှု၊ပညာရေးထောက်ပံ့၊စရတွေအပါအဝင်ရေးပေါ်အကူအညီတွေပေးနိုင်ဖို့ဝိုင်းဝန်းကူညီကြပါလို့ IOM နဲ့အတူလက်တွဲလှုပ်ကိုင်နေတဲ့အဖွဲ့အစည်းတွေကတောင်းခံနေတာဖြစ်ပါတယ်။
ရခိုင်ပြည်နယ်ကထွက်ပြေးလာတဲ့ဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့မနေ့ကအင်္ဂါနေ့တုန်းကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂရုံးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအဲ့ဒါလို့ပြောသွားခဲ့တာပါ။ရခိုင်ပြည်နယ်အတွင်းပြိပက္ခတွေဆက်လက်ဖြစ်ပွားနေပြီးဒုက္ခသည်တွေအလုံးအရင်အသက်လူထွက်ပြေးနေရတဲ့အပေါ်မှာအထူးစိုးရိမ်နေတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကလည်းပြောဆိုထားပါတယ်။ဒုက္ခသည်တွေအတွက်လူအချက်တွေကတော့အများပြားရှိနေတယ်လို့ UNHCR ရုံးကဒူနီယာအစ္စလမ်ခန်ကပြောသွားပါတယ်။
The needs are really high and my colleagues here would agree that since there is no registration no documentation going on because it's so difficult the situation is fluid people are
really in large dukkha dei ga alone yin ne thwet pye da ni ja pi lo achi ni ga a hyin nyan pyaung le ni de lo dukkha dei sin kaung yu nai ne achi ni myo le ma shi da jaw ma lo imitan khet khe de achi ni phit par de jmaru le lan mi di mya dukkha dei rei than go achi gan lo at de aku ni rei kaung song pe အောင်ဆောင်ရွက်နေပါတယ်ဒါပေမဲ့လို့လေအကူအညီအလို့အဆုံလူတွေစီကိုအကူအညီတွေအရောက်ပို့နိုင်ဖို့အတွက်ပို့ပြီးတော့ကောင်းတဲ့စနစ်တရားရှိဖို့လိုအပ်နေပါတယ်ရှင
်အစ်စ်ထက်ရောက်လာတဲ့ဒုက္ခသည်တွေကြောင့်ငကိုရှိရင်ဆွဲဒုက္ခသည်စခန်းတွေထဲမှာလူတွေအကြီးအကျယ်ရှံထွက်လာနေတာကြောင့်ဒုက္ခသည်တွေအတွက်နေရာအစ်စ်တွေအမြန်ဆုံးဖန်တီးပေးသွားဖို့လိုအပ်နေတယ်လို့လေ UNHCR ကပြောပါတယ် လောလောဆယ်မှာတော့ဒီအသေးရောက်လာတဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံရှေ့တောင်ဘက်ကဒုက္ခသည်စခန်းတချို့မှာနေရာချထားပေးနေရပြီးတော့ဒုက္ခကလေးကလူဦးရေတိတ်သီးနေတဲ့ကုတုပလောင်နဲ့နာရာပါရာဒုက္ခသည်စခန်းတွေမှာနောက်ထပ်ဒုက္ခသည်3000ကျော်ကိုနေရာပေးထားရတယ်လို့ UNHCR ကပြောပါတယ်ကျေးရွာတွေထဲမှာယာယီတဲအိမ်တွေနဲ့ခိုလုံနေရတဲ့သူတွေလည်းအများပြားရှိနေတယ်လို့ဆိုပါရယ်အခုလိုနေဆက်ဖြတ်ကျော်ထွက်ပြေးလာတဲ့ဒုက္ခသည်တွေနေစရာနဲ့ချီဆက်ပြီးတော့ရှိနေဆဲဖြစ်တယ်လို့နေဆက်ဒေသတွေမှာပိတ်မိနေတဲ့ဒုက္ခသည်တွေလည်းအများပြားဆက်ရှိနေပြီးတော့ဒီလူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတာဖြစ်တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပြောဆိုနေကြတာပါနေဆက်တွေမှာပိတ်မိနေဆက်ဖြစ်တဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကလက်ခံကူညီပေးဖို့ကိုလည်းဒီအဖွဲ့တွေကဆက်လက်တိုက်တွန်းတောင်းဆိုနေကြပြီးတော့မြန်မာအစိုးရအနေနဲ့လည်းအခုလိုမျိုးဒီဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးရတဲ့အခြေအနေမျိုးမဖြစ်အောင်ရှောင်ရှားဖို့ရခိုင်ပြည်နယ်အတွင်းအခြေအနေကိုကင်တွယ်ရမှာထိနေသိမ့်သိမ့်ဆောင်ရွက်သွားဖို့ဖိအားပေးတောင်းဆိုနေကြပါရရှင်
မကင်ပြူထွေးစူးစီးတင်ပြခဲ့တာပါရှင်မလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့ရခိုင်အများစုပါဝင်တဲ့မြန်မာအလုပ်သမား300ကျော်ဟာနေရရင်မြန်မာနိုင်ငံကိုပြန်နေကြပါတယ်ရန်စမရှိပဲတိုက်ခိုက်ခံရတာတွေနောက်နိုင်ငံကူးလက်မှတ်တက်တန်းကုန်သွားတာကြောင့်ဖမ်းဆီးခံရမှာကိုစိုးရိမ်စိတ်တွေကြောင့်သာမကမြန်မာပြည်တွင်းအခြေအနေကြောင့်ပါအခုလိုနေရပြန်ကြတာဖြစ်တဲ့အကြောင်းအလုပ်သမားအရေးကူညီနေသူတွေကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးနေမြေမတီမငြိမ်ဖြစ်နေချိန်မှာပဲမလေးရှားနိုင်ငံမှာထောင်ကနန်းရှိတဲ့အစ္စလမ်ဘာသာဝင်တွေကမြန်မာအစိုးရကိုဆန္ဒပြကြသလိုမလေးရှားရောက်မြန်မာလူငယ်တချို့ဟာလည်းရန်ညှိုးရန်စားမရှိပဲတိုက်ခိုက်မှုတွေခံခဲ့ရတာပါဒီနောက်မှာတော့နိုင်ငံကူးလက်မှတ်တက်တန်းကုန်ဆုံးပြီးတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေတဲ့မြန်မာတွေဟာစိုးရိမ်စိတ်တွေရှိလာပြီးအလို့သမား300ကျော်ဟာနေရပြန်ဖို့အတွက်ဆက်သွယ်လာတယ်ဆိုပြီးထိုင်းနိုင်ငံကအလို့သမားရေးလှုပ်ရှားဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကဒါရိုက်တာဦးခိုင်ကြီးကပြောပြပါတယ
်။180ကျော်တယ်180ကျော်အလုံး300ကျော်တယ်ဝင်တာနော်။ဒီမလေးရှားလာတယ်ဆိုတာလေကျွန်တော်တို့အကူအညီတောင်းတယ်ကျွန်တော်တို့ကလည်းမြောက်ပြည်အဖွဲ့ကိုထိတ်ဆက်ပြီးတော့လုပ်ပေးလိုက်တာ။ကြားကအဖွဲ့ကြီးပုံဆက်တာတော့အများဆုံးလူမျိုးတွေကတော့ရခိုင်နေများတယ်ဗျ။ Super Scene နဲ့နေကြတာသူတို့ကအခုတော့သူတို့ကနေခွင့်မရတော့ဘူး။မလေးရှားအနာပိုင်းကြီးနေတဲ့လူတွေကသူတို့လက်မခံတဲ့အတွက်သူတို့ကိုအတိအကျအရေးကြီးမယ်လို့ပြောတဲ့အတွက်သူကမနေရဲပဲနဲ့သူကဖတ်လာတာအခုကနေတက်လို့ရှိရင်ဟိုမှာထောင်ချတာရဖြစ်မှကြောက်လို့သူကအရင်ဆုံးသူကမောင်းမထုတ်ခင်မှာသူကပြန်လာဒီဒီမှာဒီရဲ့လက်ရှိအနေအထားနဲ့လည်းသက်ဆိုင်တာပေါ့ဗျာဒါနဲ့အလိုက်ရတော့သူကပြောကြတာပေါ့ဗျာသူတို့အနေရှိတယ်ဆိုတော့မှန်တယ်ဘလို့အနေရှိတာလဲဆိုတော့အတိမမလေးချာမှာအများစုကျင်နေနေတာရခိုင်တွေပဲကျင်နေတာဒါထဲမှာမှဒီရခိုင်တွေကအတိမလေးချာမှာအရင်ဆုံးကိုသူကအားအများဆုံးနဲ့နေခဲ့တာဆိုတော့သူကရခိုင်လူကများတယ်
လူ180ကျော်ကတော့မြဝတီလမ်းကနေပြန်ခဲ့ကြပြီးနောက်ထပ်20ကျော်ကတော့တာချီလိတ်လမ်းဘက်ကနေပြန်ခဲ့ကြပါတယ်။နောက်ထပ်လည်းပြန်မဲ့သူတွေဟာဆက်သွယ်လာနေသေးပဲလို့လည်းပြောပြပါတယ်။အရင်တုန်းကတော့နိုင်ငံကူးလက်မှတ်တက်တန်းကုန်ပြီးနေရပြန်နေတဲ့သူတွေဟာမြန်မာတန်ယုံကိုဆက်သွယ်ပြီးပြန်ကြလိမ့်ရှိပေမဲ့အခုတခါမှာတော့အများဆုံးပြန်နိုင်ဖို့အတွက်အခက်အခဲတွေရှိနေတာကြောင့်လူပွဲစားတွေကနေတဆင့်မလေးရှားနယ်ဆက်ထိုင်းနယ်ဆက်တွေကိုဖျက်ပြီးမြန်မာနိုင်ငံကိုပြန်ခဲ့ကြတာဖြစ်တယ်လို့လည်းဦးခိုင်ကြီးကဆိုပါတယ်။
ဒီမှာတန်ယုံကအရင်အဆိုရင်တော့ဗျာ overseas ဖြစ်တဲ့လူတွေကိုသွားပြီးစီရင်လျှောက်ပြီးတော့သူကဒီမှာပြည်ပြန်နေဆိုရင်ဒီလက်မှတ်ကိုကိုယ့်ဘက်ဝယ်လို့ရတယ်သူကအဲ့ဒီအလုပ်သမားတွေကထိုင်းနယ်ဇက်ကတစ်ခေတ်ကယ်လီတွေနဲ့ချိတ်ဆက်ပြီးတော့ဒီမြန်မာပြည်နယ်ဇက်ကိုပြန်လာတာအမှန်ဆိုရင်တော့သူကတစ်ခါမှမပြန်ဘူးအဲ့လိုအလုပ်သမားတွေကသူပတ်စံပေးပြီးတော့ပြန်လာဟိုမလေးရှားအနာပိုင်းတွေပတ်စံပေးပြီးတော့သူကပြန်နေရနေရင်လည်းအခုတကအဲ့လိုပြန်ခွင့်တော့မရတော့သူကကယ်လီပေါ့ဗျာအဒီအငြင်းနဲ့ပူဆောင်နေတဲ့အနာပိုင်းမျိုးကသူကပတ်စံပြီးတော့နေဆက်ကိုပို့တယ်နေဆက်ကနေပြီးတော့ခိုင်ဘက်ချမ်းကိုခူးကူးတယ်ခူးကူးပြီးတော့ခိုင်ရပွဲသားတွေနဲ့အင်ဂျင်တွေချက်ပြီးတော့ဒီညပြီနေဆက်ကိုအဲ့လိုတယောက်ကို2500 8000 9000အဲ့လိုအစားစားပြီးပြီးပြန်လာတာ
နေရပြန်မြန်မာတွေနဲ့ပတ်သက်လို့မလေးရှားနိုင်ငံကမြန်မာတန်ယုံကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလက်ရှိမှာတော့မလေးရှားအပါအဝင်အစ္စလမ်ဘာသာဝင်တွေအများဆုံးရှိနေတဲ့အင်ဒိုနီးရှားနိုင်ငံမှာလည်းမြန်မာတန်ယုံကိုမီးလောင်ဘုံးနဲ့တိုက်ခိုက်ခံခဲ့ရတယ်လို့မြန်မာအစိုးရကိုစန့်ကျင်ကောက်ကွက်မှုတွေလည်းရှိနေတာပါမလေးရှားနိုင်ငံမှာတော့မြန်မာလူငယ်တွေတိုက်ခိုက်ခံရမှုအပြီးမှာစိုးရိမ်စိတ်တွေရှိနေကြပါတယ်မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်ဆင်လွတ်တဲ့အလို့သမားပေါင်း2,000ကျော်ရှိပြီးတခြားတရားမဝင်တဲ့နီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းမယ်ဆိုရင်မလေးရှားမှာမြန်မာလူသမား9,000ထက်မနည်းရှိနေတယ်လို့လည်းပြောဆိုထားပါတယ်ရှင်
မအေးအေးမှပြောပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါတော့မယ်မြောက်ကိုရီးယားနိုင်ငံအနေနဲ့အခုနောက်ဆုံးနျူကလ িয়ার စမ်းသပ်မှုအပြီးမှာကိုရီးယားကျွန်းဆွယ်မှာဖြစ်လာနိုင်တဲ့စစ်ပွဲကြီးကိုရှောင်ရှားဖို့ကမ္ဘာခေါင်းဆောင်တွေအပြင်းထန်အဖြေရှာနေကြပါတယ်ဒီလိုချိန်မှာပဲမြောက်ကိုရီးယားဟာအမေရိကန်ကိုဆက်လက်ရန်စချိန်ချောက်နေဆဲဖြစ်တဲ့အကြောင်း VOA သတင်းတောက်ဘီလ်ကယ်လိုပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်
မကြသေးခင်ရက်ပိုင်းကမြောက်ကိုရီးယားနိုင်ငံဟာဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲခဲ့ပြီးမှာပဲကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်မဲ့ဟန်တက်ဆောင်ကနျူကလ িয়ার စမ်းသပ်မှုထပ်မံပြုလုပ်နိုင်ကြောင်းပြောပါရယ
် The US will receive more
ကမေဂန်နီနဲ့မစင်မချင်းရန်စပြောဆိုပြီးတော့မြောက်ကိုရီးယားပေါ်ဖိအားပေးဖို့အတိတ်ပဲမရှိဆောင်နိုင်မယ်ဆိုရင်အမေရိကန်တွေအနေနဲ့ကျွန်တော်နိုင်ငံကနေပြီးတော့လက်ဆောင်တွေထပ်ရပါလိမ့်မယ်
မြောက်ကိုရီးယားရဲ့6ကြိမ်မြောက်နျူကလ িয়ার စမ်းသပ်မှုအပြီးမှာအမေရိကန်နဲ့မဟာမိတ်တွေအားမြောက်ကိုရီးယားပေါ်ဖိအားတိုးပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှစူးစမ်းနေပါတယ်။ကုလဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟဲလီကစီးပွားရေးအရာဖိအားပေးမှုဟာအထူးရောက်ဆုံးဖြစ်တယ်လို့ပြောရတယ
်။ Do we think more sanctions are going to work on North Korea?
မြောက်ကိုရီးယားပေါ်ဖိအားပေးတာတွေအလုပ်ဖြစ်နိုင်ပါသလား။ဖြစ်ချင်မှဖြစ်မှာပါ။ဒါပေမဲ့ဘာဖြစ်မလဲဆိုတော့ပဲထင်းတက်ဒုံးကြီးတိစောက်ဖို့ဝင်ငွေတော့ရော့သွားနိုင်ပါတယ
်။မြောက်ကိုရီးယားပေါ်ပိတ်ဆို့တန်းခတ်အရေးယူရာဟာအလုပ်မဖြစ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။တရုတ်နိုင်ငံကလည်းနှစ်ဖက်လုံးအနေနဲ့အခြေအနေတွေပိုဆိုးမလောင်အောင်ထိန်းသိမ်းဖို့တတိပေးပြောဆိုရတယ်။ဒါပေမဲ့လည်းအမေရိကန်ဘက်ကတော့လက်နက်ရောင်းချဖို့အထီးပါပြောထားတာပါ။မူဝါဒရေးရာအကြံပေးအဖွဲ့ဖြစ်တဲ့ Carnegie Endowment for International Peace အဖွဲ့က James Shelf က
To allow but it's not purely the president's call.
အစိမ့်စစ်တုံးလက်နက်တွေရောင်းမယ်ဆိုပြီးသမရကပြောထားပေမဲ့ဂျပန်နဲ့တောင်ကိုရီးယားအနေနဲ့ဒီလက်နက်တွေဝယ်ယူဖို့အတုံးစီဒါတွေကိုတကယ်လိုအပ်မလားဘလို့လက်နက်မျိုးတွေဦးစားပေးဝယ်မလဲဒါအပြင်လွှတ်တော်အနေနဲ့လည်းဘလို့လက်နက်မျိုးတွေကိုရောင်းဝယ်ပြုပေးမလဲဆိုတာတွေအပေါ်မူတည်ပါတယ်
မြောက်ကိုရီးယားနဲ့ကုန်သွယ်နေတဲ့နိုင်ငံတွေအပေါ်မှာလည်းပိုတင်ကျက်တဲ့ကုန်သွယ်ရေးကန့်သတ်ချက်တွေချမှတ်ဖို့သမရဒေါ်နယ်ထရမ့်ကသတိပေးပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်ဘက်ကအခြေအနေကိုတကြောပြန်ကြည့်ကြရအောင်ပါမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုအောက်တိုဘာ25ရက်နေ့ကနေစတင်ထွက်ပြေးလာကြတဲ့ရိုဟင်ဂျာအရေအတွက်ဟာ 3,200 ကျော်သွားပြီဖြစ်တာကြောင့်ဒီလူတွေအတွက်အကူအညီတွေအရေးပေါ်လိုအပ်နေတဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးသွားကြတဲ့ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကို UN UNICEF ကုလသမဂ္ဂကလင်းငယ်များရန်ပုံငွေအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်မေးမြန်းပြီးကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းဘူးတိတောင်နယ်မောင်တော်မြို့တော်မှာရှိတဲ့ရက်ကင်းစခန်း20ကျော်ကိုရိုဟင်ဂျာလက်နက်ကိုင်တွေကတစ်ချိန်တည်းတစ်ပြိုင်တည်းမှာဝင်ရောက်တိုက်ခိုက်မှုဖြစ်သွားခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာလက်ရှိအချိန်မှာ 3,200 ကျော်အထိရှိနေပြီဖြစ်ကြောင်း UNICEF ကုလသမဂ္ဂကလေးငယ်များရောင်းဝယ်ငွေအဖွဲ့ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။အခုလိုရက်တိုတိုအတွင်းဒီလောက်များပြားလာတဲ့ဒုက္ခသည်တွေရုတ်တရက်ထွက်ပြေးလာကြတာကြောင့်အကူအညီပေးရေးအဖွဲ့အစည်းတွေအနေနဲ့အခက်အခဲကြုံနေရပြီးသူတို့အတွက်အရေးပေါ်အကူအညီတွေအများဆုံးလိုအပ်နေတယ်လို့ UNICEF ပြောခွင့်ရပုဂ္ဂိုလ် Simon Ingram က Brussels မြို့ကနေ VOA ကိုပြောပါတယ
် Well I think the most important thing that we're trying to say in this statement is to point out that of the enormous surge of people desperate people crossing from Myanmar into
ညချက်ထဲမှာကျွန်တော်တို့ထောက်ပြထားတဲ့အဓိကအရေးပါတဲ့အချက်ကတော့လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေအလုံးကြီးနဲ့ဝင်ရောက်လာတဲ့ကိစ္စပါအဲ့လိုထွက်ပြေးလာတဲ့သူတွေထဲမှာ80ရာခိုင်နှုန်းကအမျိုးသမီးများကလေးငယ်တွေဖြစ်ကြပါတယ်။ဒီလူများစုဟာအဝတ်တထည်ကိုတစ်ခုနဲ့ထွက်ပြေးလာကြတာဖြစ်တဲ့အတွက်အရေးပေါ်အကူအညီလိုအပ်နေပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပဋိပက္ခတွေပြန်လည်ဖြစ်ပေါ်တဲ့အချိန်ကစလို့အဲ့ဒီဒေသကိုတွားရောက်လို့မရနိုင်တော့တာကြောင့် UNICEF ကအရင်ပေးနေတဲ့ကလေးငယ်ပေါင်း 28,000 အတွက်စိတ်ပိုင်းနဲ့ပညာရေးပိုင်းဆိုင်ရာအကူအညီအာဟာရဖြည့်ဆည်းရေးအစီအစဉ်တွေကိုလည်းရပ်တန့်ထားရကြောင်း Simon Ingram ကပြောပါတယ်။လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာအတက်နိုင်ဆုံးအကူအညီပေးရေးအစီအစဉ်တွေကိုလှုပ်ဆောင်နေကြောင်းဆိုင်မွန်အင်ဂရမ်ကဆက်ပြောပါတယ
် In Bangladesh we are doing everything that we can to scale up our response to provide assistance urgently needed assistance for the refugee children who are coming across
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရောက်လာကြတဲ့ဒုက္ခသည်တွေကလေးငယ်တွေအတွက်အရေးပေါ်လိုအပ်နေတဲ့အကူအညီတွေကိုကျွန်တော်တို့အနေနဲ့အချိန်မြင့်လှုပ်ဆောင်ပေးနေပါတယ်နောက်ကျွန်တော်တို့ထောက်ပြချင်တဲ့အရေးကြီးတဲ့အချက်တစ်ခုကတော့နိုင်ငံစလုံးမှရှိနေကြတဲ့ဒုက္ခသည်တွေကလေးငယ်တွေဟာဒီဘောက်ခုနီကိုလိုအပ်နေကြတယ်ဆိုတာပါပဲ
ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်ရခိုင်တိုင်းရင်းသားတွေပါထွက်ပြေးနေကြရတာဖြစ်ပေမဲ့လည်းနိုင်ငံတကာအတန်းဝိုင်းကရိုဟင်ဂျာတွေအပေါ်မှာပိုအာယုံစိုက်ပြီးအကူအညီပေးမှုများတယ်လို့ရခိုင်ဒေသခံတွေဘက်ကပြောဆိုမှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ UNICEF ရဲ့ရည်တည်လှုပ်ဆောင်ချက်တွေကို Simon Ingram ကအခုလိုရှင်းပြပါတယ
် Now UNICEF certainly in its programs that were existing have been ongoing in Rakhine states We've been providing assistance across the board to children from all communities. That's an
UNICEF and in a campaign at Duma Sinai, Lutheran, a person who knew it, talks out Pinigarawa. The Gisao, General Ninet, who live at Piojaloare. General Ninet, a person to Hure, Lumuzu to Hure, where Bella be Gunipires and Massiva. The person who knew it, Lingari, Alungo, General Ninet, a Gunipinere, Sure, Chegobe, Ginayatama, two top Yatara Chapare.
A good tabula jarre doca de tatin natangue sure e dracuro, doca de de young lade, de darima, shine de, UNICEF, a bawin, the child where Sidiga, people, a chella de boche can be topian gajin pidelule, Simon Ingram Rabiobare. Yonisia, Gulatamaga doca de miasa yamahamini yung pioguya amutami, Dunia Aslam Kangaro, Bangladesh Beko, yawla jarre doca de de a cheniha, a tolly suani de lupiobare, doca de atomiaha. Asamasabe, yet danger, lunch out kejarello, Piampio Piajare a chow, Switzerland and Geneva Muma, Pilote, Trinza Shilimbo, Trinidad Dego, Inganiga, Piojagabare. IOM, Naganaga ship young Chichani, Tan Tumia Sanya, Puegaro, Doka deri, a duet lame, donla a drain, a kunyi, pinambo, American dollar, Sashita, a yebolu, a delu, Piosu, Tabime, UNICEF Garo, Wichipamana, Apian, Palalu, a desura, a kuchima, Kaman, Piosu, Kekejang, Piobare. ဒီတော့တွင်ဥရောပကော်မရှင်ရဲ့လူသားချင်းစာနာမှုအကူအညီပေးရေးနဲ့ပဋိပက္ခစီမံကိုယ်ကိုရေးဆိုင်ရာမဟာမင်းကြီးခရစ်စတော့စတိုင်လီယာနိုက်စ်ကတက်ဆိုင်သူအဖွဲ့အစည်းအားလုံးကရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့တင်းမာမှုတွေဖြေလျော်ရေးအတွက်လှုပ်ဆောင်ကြဖို့နဲ့ဥရောပကော်မရှင်အနေနဲ့ရခိုင်ပြည်နယ်အတွက်အကူအညီပေးရေးအစီအစဉ်တွေကိုအစွမ်းကုန်လှုပ်ဆောင်သွားဖို့တာဏိထံချထားကြောင်းစက်
ပြိပခါတွေကိုအစိုးရရဲ့ကင်တွဲတုံ့ပြန်မှုဟာနိုင်ငံတကာဆွဆွဲထားသလိုလူမျိုးတုံးတပ်ဖြတ်မှုမရှိတဲ့အကြောင်းကြေညာချက်ဆိုင်ရာသတင်းလွှာကိုတော့ည9:00နာရီအစီအစဉ်မှာနားဆင်ကြရမှာပါရှင်။အခုကျွန်မတို့အတန်းလွှင့်နေတဲ့ Radio အစီအစဉ် PPG Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။အခုဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။ပြင်းအဆင့်၅ရှိဟာရီကိန်းမွန်တိုင်းအာမာဒီနေ့စောပိုင်းမှာပဲကာရီဘီယံဒေသကလီဝတ်ကျွန်းစုတွေရဲ့မြောက်ဘက်တစ်လျှောက်ကိုဝင်ရောက်လာပြီးဘာတူတာကျွန်းနိုင်ငံကိုတရက်ဝင်ရောက်လာရမှာတော့မိုးတီထန်ရေချီနေပါတယ်။အနည်းချီမလွန်းတဲ့ပုံတိုင်းပေါ်ချဲဟာအခုလာကျွန်းဒီဓာမောင်လဲသူ့ဘောကနေရွှေရှားသားလိုက်မယ်လို့လဲအမေရိကန်အမျိုးသားဟာရီကိန်းမွန်တိုင်းထဏာကခံမှန်းထားပါတယ်။မွန်တိုင်းအာမာအမေရိကန်ပိုင်ဗာဂျင်းအိုင်လန်ကျွန်းဗြိတိန်ပိုင်ဗာဂျင်းအိုင်လန်ကျွန်းတွေကိုလည်းဒီနေ့နောက်ပိုင်းမှာဝင်ရောက်လာမယ့်အပြင်ညဘက်မှာတော့ပေါ်တိုရီကိုနိုင်ငံအနည်းကိုရွေးရှားသွားလိမ့်မယ်လို့လည်းခံမှန်းထားပါတယ်။အမေရိကန်ပြည်သူ့ကိုတရားဝင်ထောက်ထားမရှိဘဲငငယ်ရွယ်နဲ့ရောက်လာကြသူ8000နီးပါးကိုနေရက်ပြန်မပို့ဘဲအကာအကွယ်ပေးမယ့်ကိစ္စနဲ့ပတ်သက်လို့ကွန်ဂရက်စ်လွှတ်တော်ကတစုံတရာမလုပ်နိုင်ခဲ့ရင်သူ့ဆုံးဖြတ်ချက်ကိုပြန်ဆင်းစားမယ်အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒီ ACA လို့ခေါ်တဲ့အစီအစဉ်အတွက်ရှောက်လွှာအသစ်တွေကိုလက်ခံတော့မှာမဟုတ်တဲ့အကြောင်းအမေရိကန်ဆိုရတောင်းရှိသူတွေကပြောဆိုခဲ့ပြီးနိုင်ပိုင်းကြံပါပဲသမ္မတက Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။ချေတင်ပြောစရာလေးဖြစ်နေရတဲ့အမေရိကန်လို့မစ်ဆိုင်တုံးရံကောက်ဝေးစနစ်မှာနောက်ထပ်ပြစ်စင်အစ်စ်တွေတိုးချထားဖို့တောင်ကိုရီးယားကစီစဉ်နေပါတယ်။ဆိုမျိုးတော့တောင်ဘက်ကစီယွန်ကျူးမျိုးကကောက်ကွင်းအဟောင်းမှာချထားတဲ့သက်တုံးကွင်းတုံးစနစ်ရဲ့ပြစ်စင်နှစ်ခုအပြင်နောက်ထပ်ရော့ကက်လောင်ချာ၄ခုကိုတိုးမြင့်ချထားမှာဖြစ်တဲ့အကြောင်းတောင်ကိုရီးယားကောက်ဝေးဝန်ကြီးဌာနကဒီကနေ့ပဲကြေညာလိုက်တာပါ။မြန်မာနိုင်ငံကမတည်မငြိမ်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့သတင်းမှားတွေကြီးကြပ်ထွက်ပေါ်နေတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြီးကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကပြည်ခတ်တွေနဲ့ပတ်သက်လို့တူကီသမ္မတရီချစ်တာရဲ့ ROW နဲ့မနေ့ကတယ်လီဖုန်းဆက်ဆွေးနွေးရမှာဒေါ်ဆန်းစုကြည်ကပြောဆိုခဲ့တာဖြစ်တဲ့အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာ
ပါ။ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူတွေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line kilometer 25 30နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.